အမေရိကန်သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေအတွင်း Republican Party မှရှေ့ကနေဦးဆောင်နေတဲ့ Donald Trump ကရွေးကောက်ပွဲမဲ့ဆိုစီယုံမှုတွေမှာအနေရဖြစ်စေတဲ့ပြောဆိုမှုတွေပြုလုပ်နေတဲ့အပေါ် Democratic Party သမ္မတကိုယ်စားလှယ်လောင်း Hillary Clinton ကပြစ်တင်ဝေဖန်လိုက်ပါတယ်။ Chicago မြို့မှာတောက်ကြနေညကပြုလုပ်ဖို့ရှိတဲ့ Trump ရဲ့ရွေးကောက်ပွဲမဲ့ဆိုစီယုံမှုတစ်ခုမှာထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်အနိုင်ကျင့်မှုတရားတန်အမှုအကျင့်နဲ့ချင်းချောက်ပြောဆိုမှုတွေကိုမက်ဆန္ဒရှင်တွေအနေနဲ့လက်မခံကြဘို့ကလင်တန်ကတိုက်တွန်းပြောဆိုလိုက်ပါတယ်။မိကျင့်နဲ့စော့ကစားရင်ထိမ့်သိမ့်လို့မရနိုင်တဲ့မိတွေလောင်နိုင်တယ်လို့ဥပမာပေးပြီးစိန့်လူးစ်မြို့မှာသူမကမ်ပိန်းအတွက်ကူညီလှုပ်ဆောင်ပေးနေသူတွေကိုပြောကြားလိုက်တာပါ။သမ္မတဘရက်အိုဘားမားကဒါလတ်စ်မြို့ကပါတီရန်ပုံငွေရှာပွဲတစ်ခုအတွင်းမှာပြောကြားရမှာတော့သမ္မတရွေးကောက်ပွဲဝင်နေကြတဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့ကြောင်းကစားကွင်းအတွင်းမှာကစားနေကြသလိုမှန်မှန်သတင်းတွေကိုလှုပ်ကြံပြောဆိုနေကြတဲ့အမေရိကန်ပြည်ထောင်စုကြီးပိုမိုကောင်းမွန်အောင်လှုပ်ဆောင်ရေးအတွက်အာရုံစိုက်တင်ကြောင်းလူမျိုးနဲ့ကိုယ်ွယ်ရာဘာသာမတူသူတွေအကြားခွဲပြားမှုမဖြစ်အောင်လှုပ်ဆောင်တင်ကြောင်းအထူးသဖြင့်တခြားအမေရိကန်နိုင်ငံသားတဦးအပေါ်အကြမ်းဖက်မှုမပြုတင်ကြောင်းပြောကြားလိုက်ပါတယ်။စနေနေ့အစောပိုင်းတုန်းကရှီကာဂိုမြို့မှာသူ့ကိုဆန္ဒပြကြသူတွေကိုဒေါ်နယ်ထရန့်ကဆန္ဒပြသူတွေရဲ့လုပ်ရဟာရှက်စရာကောင်းတဲ့လုပ်ရလို့ပြစ်တင်ရှုံချလိုက်ပြီးကျူတင်စီစဉ်ထားတဲ့လုပ်ရဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့ Republican Party တွင်းကသူ့ရဲ့ပြန်ဘက်တွေကတော့အဲ့ဒီလိုဖြစ်ပေါ်လာအောင် Trump ရဲ့စီယုံရေး campaign တွေအတွင်းပြောဆိုသုံးနှုန်းနဲ့လေးသံတွေကြောင့်လို့ပြောကြပါတယ်။